မြန်မာနာမည်ခင်ဝင်းဝါထွန်းမှာခါခါပညာရေးကောလိပ်မှာအင်္ဂလိပ်စာသင်ယူနေဌာနလက်ဆောင်တတိကနေတဲ့တာဝန်ထမ်းဆောင်နေပါတယ်။အခုလောလောဆယ်တော့တရုတ်နိုင်ငံဖူပေးပြည်နယ်ဝူဟန်မြို့မှာရှိတဲ့ Central China Normal University မှာပညာရေးဖတ်တာအထူးပြုနဲ့ PhD တက်ရောက်နေပါတယ်
။အခုပြောနေတဲ့သူကတော့တရုတ်နိုင်ငံဝူဟန်မြို့မှာပါရဂူဒန်တက်နေတဲ့ကျောင်းသူမခင်ဝင်းဝါထွန်းပါ။သူကအင်္ဂလိပ်စာအရေးအဖက်အပြောကောင်းတဲ့အတွက်ဘယ်ကျောင်းမှာလေ့လာသင်ယူခဲ့လဲဆိုတော့အခုလိုပြောပြပါမယ်။
မြန်မာကအင်္ဂလိပ်ကိုအပြင်မှာတင်းတန်းကြီးမမတော့မတက်ခဲ့ဘူးဒါပေမဲ့မြန်မာခုနှစ်တန်းမှာဖောင်တော်ဦးကျောင်းကိုပြောင်းရတယ်နန်းရှိမှာဖောင်တော်ဖုံးတော်ကြီးတဲ့အထက်တန်းကျောင်းရှိရယ်ပေါ့အဲ့ဒီကျောင်းမှာnormal နဲ့ special class ပြီးနှစ်မျိုးရှိရယ်အခုကျ special class ကို fast track class လို့ခေါ်တယ်အဲ့ special class မှာမြန်မာတက်ရတယ်ပေါ့နော် special class မှာတက်ရတော့အဲ့ဒီခေတ်တုန်းကအဲ့မှာတင်းတဲ့ဆရာတွေအကုန်လုံးက foreigner တွေကြီးပဲမြန်မာသားလွယ်လွယ်ကျန်တဲ့ဘာသာတွေအကုန်လုံးကိုဆိုရင်အဲ့လည်းတင်ရတယ်ပေါ့အဲ့မှာနားရေဝါပြီးတော့ English ကတဖြည်းဖြည်းနဲ့ English ကပြောတတ်လာတာပေါ့ပြောတတ်လာပြီးတော့ချက်တန်း90တန်း grammar ရေးကြည့်တော့ Nancy ကအနည်းစားချက်မှကြီးတော့လတ်တန်းစီမှာညီမ grammar တော့တတ်တယ် grammar တန်းရင်းနဲ့အတန်းနဲ့မှပြောနေရဲ့ English စကားတွေရဲ့အဲ့အပြင်က grammar ရေးကိုထိစက်မိသွားပြီးတော့တကယ်တကယ် English ကိုပို့ပြီးစိတ်ဝင်စားလာပြီးတော့လေ့လာကြတာပေါ့စကားညာရေးတက်ကလို့မှလည်း English စာဌာန teacher တွေကအရင်ဒီ English စာလေ့လာဖို့အရင်ကိုသူကစပူဒင်းပေးကြရပေါ့အเจ้าမှလည်းကြိမ်ပွဲတွေအများကြီးရှိရယ်ညီမတို့အเจ้าမှလည်းကြိမ်ပွဲတွေအများကြီးဝင်ပါတယ်ပေါ့အဲ့ရနေတစ်စင်းတစ်စင်းအဲ့လိုလေးလာခဲ့ကြတာ
ပါရဂူတန်းမတက်ခင်မှာပညာရေးတက်ကတော်တွေမှာအလုံးဝင်ခဲ့တာကိုလည်းမခင်ဝင်းဝါထွန်းကပြောပြပါလေ
ဘီဒီပွဲရတော့မီဒီယာမျိုးနယ်တွေကလွန်တော့အထက်ကွယ်အเจ้าမှထထန်ပြဆရာမှဖြစ်တယ်အဲ့ဒီရနေမှာလုံသက်တနည်းပြည့်တဲ့အခါမာစတာဝင်ဝင်းဖြေတယ်အောင်တဲ့အခါမာစတာပြန်တက်တယ်2016မှာမာစတာပြီးတော့ပညာရေးကောလိပ်ကိုအပြောင်းလျှောက်လိုက်တယ်ပညာရေးကောလိပ်ပြောင်းလျှောက်ပြီးတော့ပြောင်းလျှောက်တဲ့အခါမှာရန်ကုန်ပညာရေးကောလိပ်မှာပထမဆုံးတာဝန်ကျခဲ့တယ်အဲ့ဒီကနေမှ2019မှာလက်ထောက်ခရီးကရာထူးတိုးတယ်လက်ထောက်ခရီးကရာထူးကတော့ဟာခပညာရေးကောလိပ်ကိုရာထူးတိုးတယ်ပေါ့ဟာခပညာရေးကောလိပ်ရာထူးတိုးတဲ့အခါမှာညီမကရန်ကုန်မှာ PhD ပါရဂူရန်ပရီလင်တန်ဖြေရအောင်ထားတဲ့အတွက်သွားပြီးတာဝန်မထမ်းဆောင်ရသေးဘူးတရင်သွားဖို့ရုံပဲပြီးတော့ပါရဂူရန်လာတက်တယ်လာတက်ပြီးတော့ဒီတရုတ်စကောလာပါလာလို့အခုတရုတ်ပြည်မှာပါရဂူရန်ဆက်တက်နေရပေါ့
တရုတ်နိုင်ငံမှာကျောင်းတက်နေတဲ့အတွက်တရုတ်နိုင်ငံကပညာရေးစနစ်ကိုဘယ်လိုတွေးရလဲဆိုတော့သူပြောတာကဒီလိုပါ။
ခုညီမတို့တက်နေရတဲ့ဒီ university level မှာတော့ဆရာဆရာမတွေကလက်ချပေးတဲ့အချိန်နည်းတယ်။ဘာလုပ်တယ်ဆိုတော့စာအုပ်တွေပေးလိုက်တယ်။ဖတ်ရမယ့် assignment တွေပေးလိုက်တယ်။ဖတ်ရတယ်အတန်းထဲမှာပြန်ပြီးဆွေးနွေးရတယ်။ဒီအတန်းချိန်တွေကအများဆုံးအဖြစ် presentation နဲ့ပဲပြီးနေရ။ပြီးတော့ညီမတို့ပညာရေး major မှာဆိုရင်အခုညီမတို့စာမျိုးပွဲမရှိဘူး။စာမျိုးပွဲမရှိဘဲနဲ့အတန်းထဲမှာလုပ်တဲ့ assignment ရယ်နောက်ဆုံးအတန်းကိုစီးရအခါမှာလောရမယ် final paper ရေဒီအပေါ်မှာမူတည်ပြီးတော့သူက credit ပေးတယ်ကိုဒီ credit ပြည့်ပြီမှဒီပွဲရမယ်ပေါ့ဆံမီပွဲပြည့်မှအောင်တာမဟုတ်ဘူးကိုဘာမှကျက်စရာမှတ်စရာမလိုဘူးပေါ့
မြန်မာနိုင်ငံကပညာရေးစနစ်ကိုပြောင်းဖို့ဘယ်ချက်ကအရေးကြီးပါလဲမခင်ဝင်းဝါထွန်းကစနစ်သစ်မှာကြွမ်းကျင်ခြင်းတည်နိုင်မဲ့ဆရာဆရာမတွေအရေးချင်းရှိဖို့လိုအပ်တယ်လို့သူအမည်ကိုပြောပြပါတယ်
မြန်မာကိုယ်တိုင်လည်းပညာရေးကောလိပ်မှာသင်နေတဲ့ဆရာမတယောက်ဆိုတော့ပညာရေးစနစ်ပြောင်းဖို့ဆိုလို့ရှိရင်ဆရာဆရာမတွေကအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်တယ်။အခုဆိုတင်ယွန်းညွန်းတဲ့အစ်စ်တွေလည်းပြောင်းနေကြတယ်ပေါ့။အဲ့တော့ဘလောက်ပဲတင်ယွန်းညွန်းတဲ့ကြီးကကောင်းဒီတင်ယွန်းညွန်းတဲ့ကိုပို့ချမဲ့ဆရာဆရာမတွေကဒါအရေးချင်းမပြည့်မီဘူးဆိုလို့ရှိရင်ဒီပညာရေးရည်ရွယ်ချက်ကလည်းထပ်ပြီးပေါင်းမြင်မှာမဟုတ်ပြန်ဘူး။အဲ့တော့ဒီဆရာဆရာမတွေအရေးချင်းပြည့်မီအောင်ဘယ်လိုလုပ်ရမလဲ။ PD လို့ခေါ်တဲ့ Professional Development တွေများများပေးရမယ်ပေါ့။အခုဆိုရင်ပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်ကမွေးထုတ်လိုက်တဲ့ဆရာဆရာမတွေကမလုံလောက်ဘူးဆရာဆရာမကြီးတို့ကမလုံလောက်တဲ့အခါမှာစဲကန်နေခံရတယ်။စဲကန်နေခံရတဲ့အခါမှာဘာတွေဖြစ်လဲဆိုတော့ဒီဟိုပညာရေးအခြေခံကိုနားမလည်တဲ့ဆရာမတွေပညာရေးလောကတွေရောက်လာတယ်အဲ့ဒါပညာရေးလောကတွေအရင်ရေးကြည့်ရပို့မြန်မာတို့ဆွဲကတ်မခန့်ရအောင်မဟုတ်ဘူးခန့်ရမယ်ဒါပေမဲ့ဒီဆွဲကတ်တွေကိုအเจ้าမှမတင်ကြားသေးခင်ကလေးတွေမတင်ကြားသေးခင်ဒီ teacher training တွေပေးနိုင်မယ်ဆိုလို့ရှိရင်အများကြီးပို့ပြီးထိရောက်မယ်ပေါ့ပြီးတော့အခုဆိုလို့ရှိရင်တင်ယွန်းညွန်းနဲ့ပြောင်းဖို့ရတဲ့အတွက်ဆိုပြီးတော့ဆရာဆရာမတွေကိုပြန်ပြီးတော့တင်တန်းတွေပေးနေကြတယ်ဒီဆရာဆရာမတွေကတင်ယွန်းညွန်းနဲ့အစ်စ်ကိုတင်ဖို့အတွက်ဒီတင်တဲ့အချိန်တို့လေးတွေမှာလေ့လာသွားကြတယ်ပေါ့ဒါပေမဲ့တကယ်တကယ်ကြလက်တွေမှာသူတို့ထပ်ပြီးတင်နေနိုင်ပြီလားဒီတင်ယွန်းညွန်းနဲ့အစ်စ်နဲ့ကိုက်ညီတဲ့ classroom management တွေသူတို့လုပ်နိုင်နေပြီလားဒီချင်းအိတ်တရာရောအကြောင်းလိုက်မှာအားလုံးအတွက်ပေးနေနိုင်ပြီလားဒါတွေလက်ထပ်ပြီးစဉ်းစားရမယ်ကိုတင်ယွန်းညွန်းနဲ့အစ်စ်ကြီးကတော့ပြောင်းလိုက်ပါရဲ့ဒါပေမဲ့ဆရာဆရာမတွေကဒီတင်ယွန်းညွန်းနဲ့ကိုတင်ဖို့ရန်အတွက်အစဉ်သက်မဖြစ်သေးဘူးအရေးချင်းမဖြစ်မိသေးဘူးဆိုလို့ရှိရင်ဒီပညာရေးစနစ်ကြီးပြောင်းနေရအလကားပဲဖြစ်မှာလေအဲ့တော့ညီမအမြင်ကတော့ဒီပညာရေးစနစ်ပြောင်းဖို့အတွက်ဆိုလို့ရှိရင်ဒီဆရာဆရာမတွေရဲ့အရေးချင်းပြည့်မီဖို့အရင်ဆုံးလုပ်ပေးပြီးမယ်လို့ထင်တယ်ကို
သူကတရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်ရင်အားရရက်တွေမှာတရုတ်မူလာတဲ့ကျောင်းတွေသွားပြီးကူညီတင်ပေးပါတယ်ဒါကြောင့်မြန်မာနိုင်ငံကကလေးတွေနဲ့တရုတ်ကလေးတွေဘလို့ကြွားချတာတွေ့ရလဲဆိုတော့သူက
ကိုကိုကိုနဲ့ပဲရှင်ပြောမှာပေါ့ညီမတို့မူလာတဲ့တော့အရန်ကြောက်တက်တယ်ဆရာဆရာမကမလုပ်နဲ့ဆိုမလုပ်ရဲဘူးမိကုန်းလည်းမမေးရဲဘူး နားမလည်ဘူးဆိုတာကမှမပြောရဲခဲ့ဘူးပေါ့ညီမတို့ကအဲ့အချိန်ညနေလာခဲ့တာငငယ်ကအစိုးရတောင်းတက်ခဲ့ရော်လေဒီမှာကျကလေးတွေကရန်ကိုတက်ကြွားကြတယ်သူတို့နောက်ကမှဘလို့ train ထားလဲမသိဘူးတိလိုစိတ်တဲ့ရန်များတယ်ကွာတခုခုဆိုသူတို့ကကိုယ့်ထက်ပို့ပြီးတော့ရှေ့ကိုရောက်နေတာမျိုးသိတယ်မဲ့တရုတ်ဆိုတော့ English ကတော့အားနေကြတယ်ပေါ့နော်ရှင်းပြောမယ်ဆိုလို့ရှင်ညီမကလေးက English သာတင်လို့ရှင်ပို့ပြီးတက်လွယ်တယ်တရုတ်ကလေးတွေထက်ဒါမဲ့တင်ယူရဘူးသူက active ပို့ဖြစ်နေဆိုတော့တရုတ်ကလေးတွေကပို့ပြီး active ဖြစ်တယ်ကို
မခင်ဝင်းဝါထွန်းဟာပါရဂူဘွဲ့ယူပြီးရင်လဲဆီယာမအဖြစ်နဲ့ပညာရေးလောကမှာပဲရက်တီလုတ်ကန်သွားတော့မယ်လို့ပြောပြပါတယ်။ကဲညီလေးညီမလေးတို့ရောဘလို့ရီမှန်းချက်တွေနဲ့ဘဝကိုရှောက်နှမ်းနေကြလဲ။နောက်တစ်ပတ်မှပြန်ဆုံကြမယ်နော်။